ကျမဆုမမရှင်ကဘာတဝမ်းကံယောဂကိုဗစ် -19 ကူးစက်ပြန့်နှံ့မှုအရှိန်မြင့်နေစေမှုမြန်မာပြည်သူလူထုအနေနဲ့မပေါ်ဆပဲအလေးနက်ထားဆက်ပြီးကြိုတင်ကာကွယ်ကြဖို့နဲ့အထူးသဖြင့်မိမိတို့ရဲ့ရင်သွေးငယ်လေးတွေကြောင့်တက်အပြင်ထွက်တဲ့အချိန်ကိုဗစ်ယောဂပိုးမကူးစက်မခံရအောင်မိဘတွေအနေနဲ့အထူးသတိထားကြဖို့ Community Fever Clinic စေတနာဝင်တဲ့ဆရာဝန်တွေကသတိပေးစကားပြောကြားလိုက်တဲ့အကြောင်းတင်ပြပေးခြင်းပါတယ်။ကဘာတဝမ်းမှာတော့ COVID-19 ကဘာကံယောဂကူးစက်မှုပေါင်းကဂျိုဟော့ပကင်းစ်တက္ကသိုလ်ရဲ့စစ်တမ်းကောက်ယူမှုအချက်အလက်အရကူးစက်မှုပေါင်း 12.8 သန်းကျော်ရှိပြီးသေဆုံးသူပေါင်းက9သိန်းကျော်သွားပြီဖြစ်ပါတယ်။မြန်မာပြည်မှာလည်းကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင်သတင်းထုတ်ပြန်ချက်အရကလင်းငယ်လေးတွေပါပါဝင်တဲ့ COVID-19 ကူးစက်သူပေါင်းက330ကျော်သွားပြီဖြစ်ပြီးယောဂကြောင့်သေဆုံးသူက6ဦးထိရှိနေပါတယ်။အခုဆိုရင်တော့တဖြည်းဖြည်းနဲ့အများပြည်သူသွားလာလှုပ်ရှားတဲ့နေရာတွေမှာလူအုပ်စုလိုက်သွားလာနေပြီးယောဂါမကူးဆက်ရအောင်ကြိုတင်ကာကွယ်မှုတွေပေါ်ဆရောနေလာကြတာတွေ့ရလို့ဒါကတော့အန္တရာယ်ကြီးတဲ့အခြေအနေဖြစ်တယ်လို့စင်တရဝင်တဲ့ဆရာဝန်တွေကသတိပေးပြောဆိုပါတယ်။အထူးသဖြင့်ကလေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်တွေယောဂါကူးစက်မခံရအောင် Community Fever Clinic ကစင်တရဝင်တဲ့ဆရာဝန်ဒေါက်တာကျော်မင်းထွန်းကအကြံပေးပါတယ်
။ကလေးပဲဖြစ်ဖြစ်သူကြီးပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ဒီ low app မှာအပြင်သွားပါပါတော့။လိုဘဗန်နဲ့ကျွန်တော်အပြင်မထောက်တာဟုတ်ပြီအပြင်သွားရင်လည်းကျွန်တော်ဒီနှာခေါင်းစည်းတက်မယ်မှတ်ဆက်မယ်ဒီ face shield ရှိပြီပါပေါ့နော်အဲတက်ပြီးတော့ဒီ social distancing နဲ့ရှင်ရတော့ဒီအပြင်သွားရင်အဲ့ဒါလေးအဓိကနေရင်တော့ကောင်းတာပေါ့နော်အဲကလေးမိဘတွေပြောကြတာခုနကလေးကိုပေါ့နော်ကျောင်းမှာအစားတဲ့ဆိုင်လေးဒီအိမ်မှာကနေတခြားထုတ်ပို့ပြီးတော့အစားတောက်တွေကိုပြင်ဆင်ပြီးတော့အဲထည့်ပေးစီခြင်းနဲ့ဆိုတော့နောက်ထပ်ကြောင့်ဟိုဒီကျောင်းသွားတိုင်းကလေးတွေ mask လေးပေါ့နော်တက်ဖို့ပေါ့နော်ကလေးမိဘတွေဆင်သူကလေးတွေပြီးတော့ပြောပြစီခြင်းနဲ့ပေါ့နော်အမတ်မချုပ်ဖို့အတွက်ကေပြန်တကူတန်ရှင်းဖို့အောင်ဟန်ချက်လေးပေါ့နော်ဒီတော့တိတိလေးကလေးတုံးလို့ရအောင်ဟန်ချက်လေးဆောင်းထားပေါ့နော်ပြန်တကူဟိုကင်ပြီးတိုင်းလက်ဆေးဖို့ပေါ့နော်အဓိကတကူတန်ရှင်းရေးကိုကလေးမိဘရရနေတဲ့ဆင်ကလေးတွေကိုပေါ့နော်အသိပညာလေးအနေနဲ့ရှောင်းမသွားခင်ကလေးကတခြားလေးသင်ပေးသေးခြင်းနဲ့ပေါ့နော
်လူတို့ကိုကျန်းမာရေးပညာပေးနေတဲ့စေတနာဝင်တဲ့ဆရာဝန်တူဦးဖြစ်တဲ့ဒေါက်တာကျော်စွာဦးကလည်းမြန်မာပြည်သူတွေအနေနဲ့လုပ်ငန်းခွင်ထဲမှာဒါမှမဟုတ်လူထုထက်တဲ့နေရာတွေကိုသွားလာကြတယ်ဆိုရင်မတ်ကိုမဖြစ်မနေတက်ကြဖို့နဲ့လက်ကိုသေးချစွာဆေးကြောကြဖို့အထူးသတိပေးပါတယ်
။ဟိုဒုတိယလိုင်းမဖြစ်အောင်ဆိုပြီးတော့အဓိကလူစုလူဝေးကိုတနင်္ဂနွေတော့ရှောင်မှုရယ်။ဒီ social distancing ပေါ့နော်ခက်ခွက်ခွာနေဖို့ရယ်။ social distancing ခက်ခွက်ခွာနေလို့မရတဲ့အခြေအနေတစ်ခုပေါ့နော်။လူစုလူဝေးဖြစ်နေတဲ့အခြေအနေတစ်ခုဆိုရင်တော့ကျွန်တော်တို့ကမဖြစ်မနေမတ်ကိုတော့တက်ဖို့ရယ်။နောက်တစ်ခုကလက်ကိုမကြာခဏဆေးဖို့ပေါ့နော်။လူစုလူဝေးတဲ့ကဖြစ်နေကြတာလေ။နောက် social distancing ကလည်းကျွန်တော်ကဟိုတိတ်မလုံးနိုင်တော့ဘယ်ပြောရမှာပေါ့နော်။အဓိကနှစ်ချက်တော့မဖြစ်မနေလိုက်နာဖို့တော့ဒါပီတူကိုပန်ကြားခြင်းနဲ့
ကိုဗစ် -19 ကူးစက်မခံရအောင်ကလေးမိဘတွေနဲ့ကလေးတွေချာမှာသတိထားဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းအပြန်အလှန်ပညာပေးသင့်တယ်လို့ကလေးဖခင်တူဦးလည်းဖြစ်တဲ့ဒေါက်တာကျော်စွာဦးကပြောပါတယ
်။ဒီပိုင်းတော့မိဘတွေကဟိုချို့လဲဒီကျမရဲ့အသိပညာမြင့်တော့ပေါ့နော်။မိဘရဲ့ကိုယ်တိုင်ပူပေါင်းဆောင်ရွက်မှုကအားကောင်းတာပေါ့နော်။မိဘရဲ့ကိုယ်တိုင်တာသမီးကိုသင်ပေးတာရှိတယ်။နောက်တစ်ပိုင်းကျတော့ချို့ကဒီဘက်ကိုယ်တိုင်ရဲ့ဒီပေါ်မှာတိတ်ပြီးအာရုံစိုက်မှုမရှိဘူး။အဲ့တက်ပြီးတော့စိတ်မဝင်စားတာလည်းရှိရဆွဲလည်းမကြောက်တော့တာလည်းပါတယ်ပေါ့နော်အဲ့တော့သူနဲ့ဆက်ဆက်နေတာသမီးရတယ်အဲ့ပုံမှာအဲ့တိုင်းနဲ့တွားတာပေါ့နော်ဆိုတော့နောက်တစ်ပိုင်းကျတော့ဗာလဲဆိုတော့ကလေးတွေရဲ့အပိုင်းကလေးတွေကတော့အခုဘာဖြစ်သူကဒီအိမ်မှာနေရတာမုန်းကျက်လာတာပေါ့နော်ဒါနဲ့မှသူတို့တော့တခြားလေးတင်ပေးပြီးတော့ပေါ့နော် mask ကိုတော့မဖြစ်မနေတက်ဖို့လက်ဆေးဖို့တရားတော်ခက်ခွက်ခွာနေဖို့ပေါ့နော်အချိန်မောင်းများစွာနဲ့နားညောင်းတော့ပြောပြီးသူတို့တော့သုံးမနေရမှာပေါ့နော်
ကိုဗစ်ကာလရက်ွက်မြို့နယ်တွေထဲမှာကျန်းမာရေးအခပဲဝန်ဆောင်မှုပေးနေတဲ့ Community Fever Clinic တွေကိုရေရှည်ဖွင့်လှစ်ပြီးတော့လူထုကိုကျန်းမာရေးစောင့်ရှောက်မှုဆက်ပေးသွားမှာပါလို့ Community Fever Clinic တာဝန်ခံတဦးဖြစ်တဲ့ဒေါက်တာကျော်မင်းထွန်းကပြောပါတယ်
။နောက်ပိုင်း Fever Clinic ကတော့ရေရှည်ဖွင့်ဖို့တော့ကြောင်းမှန်တယ်။ဒါပေမဲ့အခုပြဿနာဘာဖြစ်လဲဆိုတော့လူငယ်ရပါတော့။လူကြောင်းတွေဖွင့်ပြီးတော့သူနာပြုတွေကိုကျွန်တော်ဒီကြောင်းကျန်းမာရေးပေးရတော့မှရှိတယ်။ဒီမြို့နယ်ဒီဒေသတော်ဘက်ကိုပေးရမှရှိတယ်။ပြီးတော့ရက်ွက်တွေထဲမှာသူနာပြုတွေကလေးကာကွယ်ဆေးထိုးဖို့ရှိတယ်။အဲ့တော့ကျွန်တော်ပြရမှာဆိုတော့ကျွန်တော်မှသူနာပြုအခက်အခဲရှိတယ်ဆရာဝန်တွေကလည်းဒီဆေးရုံဆေးကန်းတွေမှာပြန်ပြီးတော့လုပ်ငန်းခွင်နဲ့ဝင်သွားတာရှိတယ်အဲ့ကြတော့ဆရာဝန်ကလည်း volunteer ဘက်ကနည်းလာတယ်ဒီနောက်ဆက်ကျတော့ကျွန်တော်ဒီကူညီပေးတဲ့ project အဖွဲ့အစည်းတွေသူတို့ကလည်းဟိုလုပ်ငန်းခွင်နဲ့ပြောင်းသွားတော့ဒီဘက်ကိုဟိုအားမဆိုင်တိုင်တော့ဘူးပေါ့နော်နောက်ဆက်တော့ကျွန်တော်အခုဒီနောက်ပိုင်းရှိရလူနဲ့ပဲကျွန်တော်တစ်ချစ်လေးလေးလုပ်ပြီးတော့ရတဲ့အချိန်ပေါ့နော်အချိန်ကိုနည်းနည်းရက်ကိုလျှော့လိုက်တယ်ပေါ့နော်ကျွန်တော်လုံးဝချစ်ချစ်လေးလေးကိုအဓိကဖွင့်နိုင်ဖို့အဓိကကျွန်တော်ကြိုးစားလာ
အခုဆိုရင်တော့မြန်မာပြည်တော်ဝန်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာ COVID-19 ကဘာကံယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့မြို့နယ်တချို့မှာအသွားအလာကန့်သတ်ခဲ့တာတွေကိုပြန်လည်ဖြေလျှော့ပေးလာတယ်လို့လုပ်ငန်းခွင်တွေလည်းပြန်ဝင်လာကြပြီဖြစ်ပါတယ်။ဒါပေမဲ့လည်းယောဂါကူးစက်မှုကိုကာကွယ်တဲ့အနေနဲ့ပြည်ဝင်ဝင်ယာယီဗီဇာကိုဇူလိုင်လ31ရက်နေ့အထိယာယီရပ်ဆိုင်းထားပြီးနိုင်ငံတကာလေကြောင်းလိုင်းအဝင်ထွက်တွေကိုတော့ကန့်သတ်ထားစေဖြစ်ပါတယ်ရှင်။ကျွန်မစုမမ